လေးစားရတဲ့သောတာရှင်များရှင်ကျမတို့လူသားတွေကိုတန်တရာခยีတယ်လို့ဆိုကြပါတယ်ဟုတ်ကဲ့ပါကျမတို့ခยีတွေသွားနေကြပါတယ်ခေစနစ်ကြောင့်ဖြစ်ပေါ်ရတဲ့ခยีကတော့ထောင်ဝင်စားခยีပါပဲနိုင်ငံရေးအချင်းကြမိသားစုတွေသွားနေရတဲ့ထောင်ဝင်စားခยีမျိုးဘယ်နိုင်ငံမှမှရှိနိုင်မယ်မထင်ပါဘူးရန်ကုန်မြို့ကနေကလေးအချင်းထောင်ကိုတစ်လတစ်ကြိမ်နှုံးနဲ့ဆယ်နှစ်ကြာသွားခဲ့ရတဲ့ကျမရဲ့ထောင်ဝင်စားခရီးမှာမေ့မရနိုင်တဲ့ဒေသန္တရသမိုင်းတွေရှိခဲ့ပါတယ်။ရန်ကုန်ကနေမန္တလေးအထိယထားစီးမန္တလေးကနေကလေးမြို့ကိုကားစီးရပါတယ်။ကားစီးရတဲ့အချိန်ကညနေ3နာရီပါ။မန္တလေးဘူတာကနေတီရီမန္တလာကားဝင်းကိုသွားရင်မန္တလေးကျုံးမြို့ရိုးနဲ့မန္တလေးတောင်ကိုအမြဲမြင်တွေ့ဖြတ်သန်းရပါတယ်။ဒါပေမဲ့ကျမစိတ်ထဲမှာတခါမှရိုးသွားတယ်မရှိပါဘူးမြို့ရိုးကျုံမြောင်းပြတ်တက်ဇရက်တွေကိုမြင်ရတိုင်းမြမတို့ရဲ့ယဉ်ကျေးမှုခမ်းနားမှုကိုဂုံယူရသလိုလွမ်းလဲလွမ်းရပါတယ်မန္တလေးကနေကလေးမြို့ကိုသွားရင်အရှိတ်ဘက်မှာမှိုင်းပြနေတဲ့ရှမ်းရိုးမှတောင်တန်းအနောက်ဘက်မှာရစ်ခွေစီးဆင်းနေတဲ့အေယာဝတီမြစ်ဇေဒီပထိုးတွေဖွေးဖွေးဖြူနေတဲ့စကိုင်းတောင်ရိုးကိုကားပေါ်ကနေညီနေရပါတယ်။ယာဒီနဲ့ရှင်ပြီဖရဲကင်းမြေပဲကင်းပြောင်းကင်းတွေကိုမြေနုကျွန်းတွေပေါ်မှာလဲတွေ့ရပါတယ်။အေယာဝရီမြစ်ကြီးကိုမြင်ပြီးမကြခင်ဂေါဝင်စိတ်ကိုဖြတ်ရပါတယ်။ဒီဂေါဝင်စိတ်ကကျမတို့မြန်မာနိုင်ငံရဲ့ကြေကွဲစရာအတိတ်ဇာလံကိုပြောနေတယ်လို့ထင်ရပါတယ်။ဂေါဝင်စိတ်ကန်းကမြမထီနန်းဆုံးရှုံးကန်းနဲ့ခွဲမရတဲ့အရာပဲမဟုတ်ပါလား။တွေ့ဝင်နေတဲ့တီဘောဘရင်ရဲ့လက်ကိုမိဖုရားစုဖုရားလက်ကဆွဲပြီးရဲရင်တီချီတဲ့မျက်နှာနဲ့သူရိယသင်းမောကုန်းမောင်ပေါ်တက်သွားပါတယ်။စုဖုရားလက်ကဘတော်မှပြန်မလာတဲ့သွားချင်းမျိုးနဲ့မန္တလေးကနေထွက်ခွာသွားရပါတယ်။စုဖုရားလက်ရဲ့ခြေအဆုံကညိုမောင်းတဲ့မန္တလေးမြေကိုနောက်ထပ်ထိစရာအကြောင်းမရှိတော့ပါဘူး။သူရိယသင်းမောကအုတ်ဩတန်ကဗရေတရစ်မန္တလေးကိုတကြိုလိုက်တဲ့ခေါင်းလောင်းတန်ဖြစ်ပြီးကိုလိုနီမန္တလေးကိုမွေးဖွားပေးလိုက်တဲ့အချက်ပေးတယ်လည်းဖြစ်တယ်လို့ကျမဖတ်ခဲ့မှတ်ခဲ့ဘူးပါတယ်တီဟာတနပလင်ထက်ကနေမင်းမြောက်ဒစာဝစ်ပြီးတီဘောမင်းနဲ့အတူအကြော့ခံနေတဲ့မိဖုရဲ့ခေါင်ကြီးစုဖျားလက်ဓာတ်ပုံကိုအမျိုးသားပြတိုင်းမှာကျမမြင်ဘူးပါတယ်တီဘောမင်းတရားနဲ့မိဖုရဲ့ခေါင်ကြီးစုဖျားလက်တို့ရဲ့စထုထသမီးတော်ကဖွားမြင်နဲ့တော်တော်လို့အများကခေါ်ကြတဲ့တော်ဖျားလေးကိုတော့ကျမတို့ရင်းရင်းနှီးနှီးတွေ့ဆုံခဲ့ဘူးပါတယ်။တော်ဖျားလေးကနိုင်ငံရေးအကျဉ်းသားဘဝနဲ့1989ခုမှာအင်းစိန်အကျဉ်းထောင်တဲ့အကျဉ်းကြခံခဲ့ရပါတယ်။1992-93မှာအကျဉ်းထောင်ကပြန်လွတ်လာပါတယ်။တော်ဝင်မင်းမျိုးဆိုတဲ့အဆောင်အယောင်အခမ်းအနားနဲ့ဟိတ်ဟန်မထုတ်ပါဘူး။ရိုးရိုးတမ်းမှန်ပြည်သူတယောက်လိုပဲနေထိုင်သွားပါတယ်။တော်ဖျားလေးကဆရာကြီးသခင်ကိုတော်မိုင်းဦးဆောင်တဲ့ကမ္ဘာငြိမ်းချမ်းရေးကွန်ကရစ်အာရှအာဖရိကသွေးစည်းညွညွရေးအဖွဲ့တို့ရဲ့ဗဟိုအလုံမှုဆောင်အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်။တရုတ်ဖြူကျူးကျော်မှုနဲ့နေချက်စန့်ကျင်ရေးမှလည်းပါခဲ့ပါတယ်။တော်ဖျားလေးရဲ့နိုင်ငံရေးလက်ကင်ဝါဒကဆရာကြီးသခင်ကိုတော်မိုင်းရဲ့ငြိမ်းချမ်းရေးဝါဒပါပဲ။တော်ဖျားလေးရဲ့နိုင်ငံရေးလှုပ်ရှားမှုတွေကနိုင်ငံရေးသမားတွေစာပေအမှုပညာရှင်ပြည်သူလူထုတွေနဲ့ရောရှက်နေတော့မင်းသားပင်မဲ့အားလုံးအတွက်တော့ရဲပေါ်ရဲပဲပါပဲစစ်အာဏာရှင်ရဲ့အချင်းထောင်ထဲမှာလူထုကလေးစားချီညိုတန်ဖိုးထားသူအသက်အရွယ်ကြီးရင်သူမြည်သူကိုမဆိုရှေ့ကနေဥတက်ပြီးနာမည်မခေါ်ပါဘူးရိုင်းရိုင်းပြပြဥမတက်ပဲနာမည်ခေါ်ပါတယ်ဒီလိုမျိုးထောင်ဝါဒတွေကတော်ဖျားလေးကိုဆက်ဆံတဲ့အခါမှာလူငယ်ចောင်းသားတွေကအာနာပိုင်တွေကိုဝိုင်းဝင်းអော်ហិតားစီခဲ့ကြပါတယ်။ဒါငါတို့ရဲ့ဘရင်กว่าမင်းတို့မရိုင်းဆိုင်တယ်လို့ပြောကြပါတယ်။တော်ဖျားလေးကိုလူငယ်တွေကချစ်ခင်လေးစားတဲ့အကြောင်းအချင်းအကျက်แท้ကနေပဲကြောနဲ့ရင်းပြီးထောင်အာနာပိုင်တွေကိုတတ်တည်ပြခဲ့ပါတယ်။ကျမတို့လူငယ်တွေကတော်တော်လို့ခေါ်ကြပါတယ်။တော်တော်ကနိုင်ငံရေးအကျဉ်းသမားမိသားစုဝင်တွေရဲ့သားသမီးတွေအပြင်တခြားအင်္ဂလိပ်စာစိတ်ဝင်စားသူတွေကိုပါအင်္ဂလိပ်စာသင်ပေးပါတယ်။တော်ဖျားလေးအောင်စေဆိုတဲ့နာမည်နဲ့ ကလျာမဲဂဇင်းမှာနှစ်အကြာကြီးစောင်းမားတွေလည်းရေးခဲ့ပါတယ်အင်္ဂလိပ်စကားတွတ်တွတ်လက်လက်ပြောနိုင်မှုဂျာပန်စကားပြောပွဲကိုအင်္ဂလိပ်လိုပြောခိုင်းပါတယ်အခမ်းအနားလုပ်ပြီးပြိုင်ပွဲဝင်ခိုင်းတာပါလူငယ်တွေကိုထက်မြက်ထူးချွန်စေခြင်းနဲ့စိတ်စေတနာတွေတော်တော်မှအများကြီးရှိပါတယ်ပြိုင်ပွဲတစ်ခုမှာချွေးဆိုတဲ့အကြောင်းကိုပြောနိုင်ဖို့ရွေးချယ်ပေးပါတယ်ချွေးဆိုတဲ့အရာကိုကျမတို့လူတော်တော်များများကယွန်းစရာအဖြစ်သဘောထားကြပါတယ်တော်တော်ကတော့ချွေးဆိုတာစိတ်စေတနာလှုပ်အားတန်ဖိုးတွေကြောင့်ဖြစ်ရတဲ့ချွေးလို့ဆိုပါတယ်လမ်းခင်းနဲ့ကာယလှုပ်သားတွေအများပြည်သူအစဉ်ပြေဖို့သူတို့ခွန်အားနဲ့အလုပ်လုပ်ကြရတယ်ဒီအခါချွေးတွေလူခန္ဓာကိုယ်ကထွက်လာတယ်ဒီလိုချွေးထွက်အောင်လှုပ်ဆောင်နိုင်ကြလို့သာကောင်းမွန်တဲ့လမ်းကိုအများရှောက်နိုင်ကြတာပါဒါကြောင့်ချွေးတွေထဲမှာစေတနာနဲ့လုတ်အားတွေပါပါတယ်တဲ့တော်တော်ပြောလိုက်တဲ့ချွေးတွေအကြောင်းနားထောင်ပြီးကျမတို့ချွေးကိုယွန်းစရာအဖြစ်မမှတ်တော့ပဲတန်ဖိုးထားတတ်လာပါတယ်ဒီမိုကရေစီဆိုတဲ့ခရီးလမ်းကိုဘဝနဲ့ရင်းပြီးလမ်းခင်းနေသူတွေရဲ့ချွေးတွေကိုကျမတို့ပိုးပြီးတန်ဖိုးထားလာပါတယ်တော်တော်ကိုယ်တိုင်လည်းတန်ဖိုးထားလို့သူတို့သားသမီးမျိုးတွေကိုကိုယ်သားသမီးမျိုးတွေအဖြစ်သတ်မှတ်ပြီးစောင့်ရှောက်ကူညီခဲ့ပါတယ်တော်တော်ပြောတဲ့စကားတွေတဲကအမှတ်တရဖြစ်နေရတဲ့စကားတွေလည်းရှိပါတယ်။တော်တော်ကဆရာကြီးသခင်ကိုတော်မိုင်းဦးဆောင်တဲ့ကပ္ပငိမ့်ချမ်းရေးကွန်ကရစ်မှာဗဟိုအလုပ်မှုဆောင်အဖွဲ့ဝင်တယောက်ဖြစ်တာမို့ဆရာကြီးသခင်ကိုတော်မိုင်းကိုလေးစားတန်ဖိုးထားသူတယောက်ပါ။ဆရာကြီးကနိုင်ငံရေးနဲ့ဆက်နွယ်ဖွဲ့ဆိုတဲ့ကြ བྱ ားတွေတင်အမှတ်ရစေခဲ့တာမဟုတ်ဘဲဆရာကြီးရဲ့ငိမ့်ချမ်းရေးအမြင်မှာအမှတ်ရစရာတွေရှိပါတယ်တဲ့။ဒီထဲကမှဆရာကြီးသခင်ကိုတော်မိုင်းရဲ့ငိမ့်ချမ်းရေးအမြင်ကတော့ကြက်တအုပ်ကိုဘေးရန်ပြုမယ်ဆိုရင်ကြောင်တကောင်ကိုရှင်းနံရှင်းရမယ်ဆိုတာပါပဲ။